ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးမှုကိုတစ်ဖက်သက်ပြောဖော်ပြခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်လိုက်ပါတယ်။အထူးကိုယ်စားလှယ်ယုံထုတ်ပြန်ချက်ကြောင့်နိုင်ငံတကာနဲ့ပြည်သူတွေအကြားမှာအထင်အမြင်လွဲမားစရာတွေဖြစ်စေခဲ့တယ်လို့လည်းတောက်ကြနေကအသေးစိတ်ထုတ်ပြန်ရမှာစစ်ကောင်စီကဆွဆွဲလိုက်တာပါ။အထူးကိုယ်စားလှယ်ဖြီးစဉ်အပေါ်စစ်ကောင်စီတုတ်ပြန်ချက်နဲ့ပတ်သက်လို့VO ရဲ့ editor ဦးကျော်စန်းသားကိုကိုအောင်လွင်ဦးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့ဒီမြန်မာနိုင်ငံဆိုင်ရာဒုက္ခစလဲနိုလင်းဟေစာရဲ့ထုတ်ပြန်ချက်ဟာဒီမြန်မာနိုင်ငံနဲ့ပတ်သက်လို့အပြူသဘောမဆောင်မှုမြန်မာနိုင်ငံနဲ့ကုလသမဂ္ဂအကြားမှာရေရှည်လက်တွဲနိုင်အောင်သတင်းတွေကိုထင်းထင်းသင်းသင်းထုတ်ပြန်မှုသဘောတူထားတာလည်းရှိခဲ့တယ်ဆိုပြီးတော့စစ်ကောင်စီထုတ်ပြန်ချက်မှာဖော်ပြပါတယ်ဒီဒုက္ခစလဲရုံးကထုတ်ပြန်ချက်ကိုဦးကျော်စန်းသားလည်းဖတ်ရမှာပါဆိုတော့ဒီအထက်မှာစစ်ကောင်စီဘက်ကပေါ့လေမချေနှက်เสียဘာတွေများပါသွားလို့အခုလိုအကျယ်ဝင်သူတို့ဘက်ကတုံ့ပြန်တယ်လို့ဦးကျော်စန်းသားသုံးသပ်မိလေခင်ဗျဟု
တ်ကဲ့ပထမဆုံးကတော့အင်မတန်ရှည်လျားတဲ့ထုတ်ပြန်ချက်ဟာထူးထူးဆန်းဆန်းဖြစ်ပါတယ်သူတို့ကမချေနှက်ဟုတ်လားသိတော်တော်လေးပြင်းထန်တယ်ဆိုတာသိတာပါတယ်နိုင်ငံရေးကိစ္စကိုအဓိကကောင်းကောင်းမြင်နေသူတို့ကမကပြင်းမှုတို့ကိုလည်းဘာလို့နဲ့ဆွေးနွေးရဆိုတာကိုအသေးစိတ်ထုတ်ပြန်လင်းမရှိပါဘူးဒါတင်ရမှာသူတို့ဘာကြောင့်အတရားခံပြင်းလဲဆိုတော့အစတုန်းကသူတို့မျောလင်းထားခဲ့ပါလိမ့်မယ်ကုလသမဂ္ဂအထုကုစီမှုရုပ်ရအထုကုစီလာခြင်းအချင်းစစ်ကောင်စီရဲ့စစ်အစိုးရရဲ့ရည်တည်ချက်ကိုနိုင်ငံကအိမ်မှတ်ပြုတဲ့သဘောလို့သူကအဲ့လိုမျိုးသူဆွေးယူကြည့်မှုရပါတယ်။ဒါကြောင့်မို့ဆိုတော့သူတို့နိုင်ငံကဝိုင်းပယ်ထားတဲ့အာဆီယံစီးပွားရေးလည်းမဖိတ်ဘူးဘာညာလုပ်တဲ့အချင်းမင်းတို့ဘယ်လိုပဲပြောပြကုလသမဂ္ဂအထုမှုချုပ်ကသူရဲ့ကုစီဆွတ်ပြီးတော့ငါနဲ့တွေ့ရဲဆွဲသဘောမျိုးသူတို့ကြားချင်းပါလိမ့်မယ်။အဲ့လိုကမယ်ဆိုတာကိုလည်းပဲနိုလင်းဖြေစရုပ်ဘက်ကဖိချပုံရပါတယ်။ဒါကြောင့်သူကအဲ့ကိုချိုးပြီးတော့ငါတို့သွားတာဟာသွားတွေ့တာဟာစစ်ကောင်စီကိုတင်ဝင်အသိမှပြုဖို့သွားတာမဟုတ်ဘူးလို့သူပြောလိုက်တာဟာတော်လေးခံရကောင်းတယ်လို့ထင်ပါတယ်စစ်ကောင်စီဘက်တွေ့ရင်။သူကအဲ့လိုပြောလင်းထားတာပေါ့။ဆိုဒီဘက်ကလည်းသူကဝေဖန်ခံနေရတာအဲ့ဒါနဲ့သွားတွေ့ရကောင်းလားဆိုတော့အဲ့ဒီချိန်မှာသူကငါတို့ဟာသူ့အသိမှပြုဖို့မဟုတ်ပါဘူးလို့ပြောလိုက်တဲ့အတွက်ကြောင့်စစ်ကောင်စီကအထူးခံပြင်းစရာဖြစ်သွားတယ်လို့ထင်ပါတယ်ပေါ့။
ဟုတ်ကဲ့ပါဆိုတော့ဒီကုလသမဂ္ဂဒီထူးခုစင်နဲ့ဆွေးနွေးမှုကိုဒီစစ်ကောင်စီဘက်ကဒီစာမျက်နှာ28မျက်နှာနဲ့အသေးစိတ်ထုတ်ပြန်လိုက်တဲ့အတွက်ဟိုတခုရှိတာကတော့သူတို့သဘောထားသူတို့ယက်တီချက်ကိုလက်ခံတာလက်မခံတာအပါထားပါတော့အများပြည်သူကတော့အသေးစိတ်တီးခွင့်ရလိုက်တဲ့သဘောပါဆိုတော့ဒီနေရာမှာဟိုနိုင်ငံတကာကိုကိုစားပြုရလို့ဆိုနေတဲ့ဒီကုလသမဂ္ဂနဲ့စစ်ကောင်စီကမှအဓိကကွာချက်အနေနဲ့ရောဘာတွေများတွေးမိလဲဦးကျော်စန်းသား
စစ်ကောင်စီကတော့သူတို့ရဲ့လုပ်ရက်ကိုမှန်တယ်သူဟာတင်ဝင်ဆွေးအပ်ဖြစ်တယ်အချုပ်အခြာအနာပိုင်းဖြစ်တယ်ဆိုပြီးတော့အဲဒီသူရဲ့ပညာရှင်တွေမှလည်းဖော်ပြထားတယ်လေကျွန်တော်အချုပ်အခြာအနာပိုင်းအဆွေးအပ်ဖြစ်လို့သာခင်ဗျားဒီကြောင့်နဲ့ဒီလိုလာခံရတာဘာညာဆွေးဖော်ပြထားတယ်သူကအခု only his robot ကသင်ပြအထက်မှာတော့သူတောင်းဆိုတယ်လေအဲ့မှာလေးချောင်းကတိုက်ခိုက်မှုတွေဒါအဲ့ဒါမိရှိုးတိုက်ခိုက်မှုတွေကြီးရယ်တိုက်ခိုက်တာတွေလို့ရက်ပါလို့ပြောတော့ဒီကောင်စီကဒီဟာကိုသူတို့မဟုတ်ဘူးလို့ညင်မှာပေါ့ငါတို့ကတင်ဝင်အစိုးရအနေနဲ့စုပေါင်းရမှုကိုနှိမ့်နေနေရတယ်လို့သူကသင်လို့ပြောခဲ့ရ။နောက်ချိန်ထဲမှာပဲဒီကုလသမဂ္ဂကလည်းဆက်စလုံးကအကြံဖက်မှုရှိရဆိုတာကိုလက်ခံတယ်လို့ပြောထားတော့သူတို့ကလည်းပဲအကြံဖက်တယ်လို့ပြောထားတယ်ပေါ့လေသူတို့တကမပါဘူး။ဆက်လုံးကလည်းတက်တယ်လို့ဆက်ဆံနေတယ်ပေါ့သူတို့အဲ့ဒါကိုမကျင်းနဲ့တူပါတယ်။အတကအပြင်အဲ့ဒါကြောင့်လည်းသူကံဝလိမဲ့နောက်တစ်ခုကကုလသမဂ္ဂကအာအစီအငောသူတို့နားမလည်ဘူးသူတို့တစ်ဖက်သက်သဘောတူသူပြောနေရတယ်ဆိုဘက်ကသဘောထားဥပဲပြောပြနေရတယ်တို့တွေကအမှန်တရားကိုတင်ပြခြင်းပါတယ်ဆိုတာကလာခွင့်မပေးဘူးကာရုကုဇေကိုခံဘူးအစီအငောလူသွားပြီးတင်ပြခြင်းလာတယ်ပဲလက်မခံခဲ့ဘူးဆိုပြီးတော့တော်တော်နာမကြီးပေါ်ပြသွားတယ်ဆိုသူကဒီနေရာမှာနည်းနည်းအမှတ်ပေးထားတာကတော့အိန္ဒိယတို့ထိုင်းတို့တရုတ်တို့ကတော့သူတို့နားလဲဆန်နားလဲဆွဲသဘောရေးထားတွေ့ပါတယ်ဆိုတော့ဒီကုလသမဂ္ဂလို့မြစ်တတရတော့အဓိကအဲ့ဒါပါပဲသူကသူတို့ကိုဦးစားပေးပြီးတော့ပါစားပေးပြီးတော့မဆွေးနွေးဘူးပေါ့လေသူတို့ကလည်းပဲအကျံဖြစ်နဲ့တန်းတူထားပြီးတော့ဆက်တာဒီကွာလည်းရူတင
်ဟုတ်ကဲ့ပါနောက်တစ်ချက်ကလည်းဒီဆွေးနွေးမှုတွေထဲမှာဒီနိုင်ငံရေးကိစ္စတွေနောက်ပြီးတော့ဟိုမကြသေးခင်တော့အသေးတံပေးတဲ့ကိစ္စတွေစတာတွေပါဝင်ပေါ့နော်ရိုဟင်ဂျာကိစ္စတွေနောက်ဒီဒေါ်ဆန်းစုကြည်ဖမ်းဆီးခံထားတဲ့ကိစ္စတွေလည်းတော်တော်ကြကြမြတ်ဆွေးနွေးရဲဆိုတော့ဒီထုတ်ပြန်ချက်မှာတွေ့ရပါတယ်ဆိုတော့ဒီလိုနိုင်ငံရေးအချက်အလက်တွေနဲ့ပတ်သက်လို့ဆွေးနွေးတဲ့နေရာမှာဒ ဒီဒေါ်ဆန်းစုကြည်နဲ့ပတ်သက်တဲ့အပိုင်းမှာပေါ့နော်တရားဝင်ပြည်ထောင်နေမှာချခင်အိမ်ပြန်ပို့ဖို့အထူးကိုယ်စားလှယ်ဘက်ကတောင်းဆိုခဲ့တယ်လို့ဒေါ်ဆန်းစုကြည်ကဒီမြန်မာအရေးဖြစ်ရှင်းတဲ့နေရာမှာအရေးကြီးတဲ့ပုဂ္ဂိုလ်တူအဖြစ်သူမြင်တယ်ဆိုပြီးတော့လည်းပြောတာတွေ့ပါတယ်ဒါပေမဲ့ဒီစစ်ကောင်စီအကြီးကဲကတော့အပြစ်ရှိလို့သာအရေးယူထားတယ်ဆိုတာမျိုးတုံ့ပြန်တာလည်းတွေ့ပါတယ်ဆိုတော့ဒီလိုကွာချက်တွေကိုရောဘယ်လိုဖြစ်ရှင်းနိုင်လိမ့်မယ်လို့ထင်လဲဦးကျော်စံကဟုတ်ကဲ့ကျွန်တ
ော်အဲ့ဒီမှာမြင်တာကတော့စစ်ကောင်စီကအကြောင်းကြားတာသူတို့အနာသိရသူတို့ခေါ်အနာထိန်လာတဲ့အကြောင်းကြီးဟာဒေါ်ဆန်းစုကြည်တို့လုပ်ထားတဲ့ရွေးကောက်ပွဲမစမှားမှုကိုသူကဒါကိုစစ်တမ်းမဲ့ကြီးနိုင်တဲ့သူကကန့်သတ်နေပါတယ်တဲ့ဒါမှမဟုတ်ဒေါ်ဆန်းစုကြည်ကလုံးဝပိတ်ချလိုက်အဲ့လိုပိတ်ချလိုက်တဲ့သာဒီချက်နဲ့ပေါ်လာတာလေဆိုတော့ကိုအောင်ပြောခဲ့တဲ့ပြဿနာတွေပေါ်လိမ့်သူတို့ဒေါ်ဆန်းစုကြည်ကရွေးကောက်ပွဲမစမှားမှုကိုငါတို့ကတက်ရှိချင်းပြီးမယ်ဆိုပြီးဆွေးနွေးဖို့လက်ခံခဲ့တယ်ဆိုပြီးဒီဟာတွေကမှပေါ်လာကြအကြောင်းမရှိပါဘူးလို့သူကပြောထားပါတယ်ပြညာတဲ့အဲ့ဒါကိုကြည့်ရင်အပြင်သူတို့ကဘယ်လိုပြဿနာတွေရှိနေလဲဒေါန်ဆန်းအဂလီလိုက်စားမှုဘာမှုလဲသူကများတို့တရားဆွဲတယ်ဆောင်းမနေချမှတ်တယ်ဒီဟာတွေဟာအလားတဖြစ်သွားတာပါဒါပေါ်ရန်လုံးနေသဘောပေါ်ပြီးတော့ဒေါန်ဆန်းစုကြည်ကရေကောက်ပွဲမှာမှာမှုကိုဖြည့်ရှင်းဖို့လက်မခံလို့ဒီဟာတွေသူကလည်းသဘောဖြစ်သွားတာပါသူတို့ကအဲ့ဒီဟာကိုမကြည့်တော့အကြောင်းကြားချက်တာဖြစ်တယ်ဒီမှာလည်းသို့တော်လည်းပဲခုနသူတို့ပြောတဲ့အချက်မှန်ကိုပဲဒီကဘီအရာကဒေါန်ဆန်းစီကရေကောက်ပွဲမှာမစ်ကျစွာတန်ချီချင်းရဲ့ဒီချက်နိုင်မပေါ်ဟောဒါမပေါ်ဘဲအခုလိုဖြစ်နေပါလိမ့်မယ်ခင်ဗျာဖြစ်နေလို့ထင်ရပါတယ်ကောကျွန်တော်လည်းထင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာဆိုတော့ဒီနောက်ဆုံးအနေနဲ့မေးချင်တာကတော့ပေါ့လေကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ဒီမြန်မာနိုင်ငံဆိုင်ရာအထူးကုလသမဂ္ဂဖြစ်နေတာဝန်ယူပြီးဒီပထမဆုံးအကြိမ်ဖြစ်နေဒီနိုလင်းအေဇာသွားတဲ့ခီးစဉ်မှာအခုလိုဖူးထစ်ဖြစ်စရာတွေကြုံရတာဆိုတော့မြန်မာအရေးနဲ့ပတ်သက်လို့ပေါ့လေရှေ့လျှောက်ရောအဆင်ပြေနိုင်မှာမလားဦးကျော်စံသာ
အခုကျွန်တော်အားရသူကပေနိုလင်းကိစ္စတွေအလေးပြောထားတာ friend conversation ပေါ့လေ twin land ဒါဆွေးနွေးမှုမျိုးတော့ဆက်လုပ်မယ်ဆိုပြီးတော့ဒါတိုင်းပြည်ရဲ့ peaceful and democratic future အတွက်မြန်မာနိုင်ငံရင်းကျမ်းရေးဒီမိုကရေစီထွန်းလာသောအနာဂတ်စစ်အတွက်ကုလသမဂ္ဂဟာပုံနဲ့ဆက်လက်ဆွေးနွေးသွားမယ်လို့ပြောထားပါတယ်။ဆိုတော့ဒီဟာသိကောင်းတဲ့ land ပွင့်နေခြင်းဖြစ်ပါတယ်။တကယ်လို့ကုလသမဂ္ဂကလည်းဒီလိုပဲလုပ်နိုင်တာပဲ။အဓိကသူတို့လုပ်နိုင်ကြတော့ပုံနဲ့ဆွေးနွေးမယ်ဆွေးနွေးမယ်ဆွေးပက်တာပဲလုပ်ရပါတယ်။ဆိုတော့သိကောင်းစီဘက်ကတော့ရရှာလို့တရုတ်တို့တော်လေးအကူရနေတဲ့သဘောရှိနေပါတယ်။သူတို့အဲ့ဒီဟာတင်းပြီးတော့များသူတို့ခုကအုံဟလာသူတို့ဖဲလိမချင်ပါရဲ့နောက်ကျွန်တော်တို့ခုတစ်ခါမြန်မာဆိုတော့အိန္ဒိယတို့တရုတ်တို့ထိုင်းတို့ကတော့သူတို့ကိုထောက်ရတဲ့အချိန်မှာသူတို့နားလည်ပြီးတယ်လို့သူကဆိုထားပါတယ်အဲ့တော့အဲ့ဒီနိုင်ငံတွေကအိန္ဒိယတို့ဆိုကြပါဆိုအိန္ဒိယဟာနိုင်ငံတွေဘက်ကလည်းလက်ခံနေတဲ့ဒီမိုကရေစီဖြစ်ပါတယ် biggest democracy in the world နောက်ပြီးတော့အိန္ဒိယဘဟုဆိုတာလောလောဆယ်မှာဒီကိစ္စကိုသိသိနေမှုမပြပြီမဲ့မြန်မာနဲ့နေသက်တနေတဲ့အာမီဇိုရမ်တို့မနီပူတို့ဝန်ကြီးတွေကလည်းပဲတော့မြန်မာအိမ်မှာစစ်သက်ပြီးရှင်နဲ့ဆန္ဒရှိနေဆိုတာကျွန်တော်ကြားပါတယ်အပိန္ဒိယဘိုးနိုင်ငံရဲ့အပိုင်းဝိုင်းမှာလည်းပဲဆန္ဒရှိနေလို့ဖြစ်ရဆိုတော့ကျွန်တော်အိန္ဒိယရေးရကျွန်းကျင်မြန်မာရေးရကျွန်းကျင်တဲ့သတိတောက်ကကျွန်တော်သက်သာရှိပါအဲ့လိုအိန္ဒိယလူတွေကတစ်ချိန်ဝင်ပြီးတော့စစ်သက်ကြိုက်ဖြစ်လာမလားဆိုတော့ကျွန်တော်ကတော့အကောင်းပဲပြောလင်းပါလေဖြစ်လာလေမသိလည်းခံရအကြောင်းမသိဘူးလို့ထင်ပါတယ်ကြာတော့ကြာမယ
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုလိုချိန်ပေးပြီးတော့ဆွေးနွေးပြတာကျေးဇူးပါဦးကျော်စံသားရေ
ရပါတယ်ခင်ဗျာ